အီရန်နိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးတဲ့ပေါ်အမေရိကန်နိုင်ငံသားရဲ့ဌာနကပြစ်တင်ရှုတ်ချလိုက်ပါတယ်။နိုင်ငံရဲ့စီးပွားရေးအကျပ်အတဲပေါ်အီရန်မျိုးကြီးတွေမှာလွန်ခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကနေလူပေါင်း90ကျော်ဖမ်းခံထားရတယ်ဆိုတဲ့သတင်းတွေကထွက်ထားတာပါ။နိုင်ငံတော်ကမျိုးကြီးတွေမှာအီရန်နိုင်ငံသားတွေရဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေအကြောင်းသတင်းတွေကိုစောင့်ကြည့်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့တောက်ကြားနေထုတ်ပြန်ချက်တခုမှပြောထားပါတယ်။သမိုင်းကြောင်းနဲ့ယဉ်ကျေးမှုခိုင်မာတဲ့ချမ်းသာတဲ့နိုင်ငံတစ်ခုကိုစီးပွားရေးစိုးရိမ်ကြဆင်းတဲ့နိုင်ငံစိုးတစ်ခုဖြစ်သွားအောင်အီရန်ခေါင်းဆောင်တွေကလှုပ်ပစ်လိုက်ကြပါတယ်။နိုင်ငံရဲ့အဓိကတင်ပို့ကုန်တွေဟာအကြမ်းဖက်မှုသွေးထွက်တန်ရုံမှုနဲ့ဗျမ်းပရာအခြေအနေတွေပဲဖြစ်ပါတယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။အီရန်ခေါင်းဆောင်တွေရဲ့ဒဏ်ကိုအရှိကြဆုံးခံစားကြရသူတွေဟာအီရန်နိုင်ငံကိုယ်တိုင်ရဲ့လူထုပဲဖြစ်တယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့စကားကိုထုတ်ပြန်ကြမှာကိုးကားဖော်ပြထားပါတယ်။အီရန်လူထုသူတို့ရဲ့အခြေခံအခွင့်အရေးနဲ့အကျင့်ပြတ်ချဆမှုအဆုံးသတ်ရေးတောင်းဆိုချက်တွေကိုနိုင်ငံအားလုံးကလူသိရှင်ကြားထောက်ခံကြဖို့လေအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။အီရန်လူထုကိုလေးနက်ထောက်ခံတယ်ဆိုတာနိုင်ငံသားဝန်ကြီး Rex Tillerson ကထပ်လောင်းပြောဆိုပါတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။